တရုတ်ဟာရုရှားရဲ့လုံနီးလုံဟန်တွေကိုအတူယူပြီးအမေရိကန်ရဲ့ချိုးယွင်းချက်တွေကိုဖော်ထုတ်ထိဟပ်ပြနိုင်အောင်ကြိုးစားနေတယ်လို့လက်ရှိအနောက်နိုင်ငံတွေမှာအခြေတင်ဖြစ်နေတဲ့လူမျိုးရေးနိုင်ငံရေးသဘောထားကွဲပြားမှုတွေကိုအသုံးချနေကြောင်းသတင်းတူသတင်းမှားများဆိုင်ရာသုံးသပ်သူတွေကပြောကြပါတယ်။တရုတ်နိုင်ငံတွင်ကတသန်းကျော်သောဝီဂါမွတ်စလင်တွေကိုထိမ့်သိမ်းတာအပါအဝင်တရုတ်စိုးရရဲ့အခွင့်အရေးချိုးဖောက်မှုတွေပေါ်အာရုံဆိုင်မှုရော့သွားစေရေးကြိုးပမ်းမှုအနေနဲ့အမေရိကန်နဲ့အနောက်ဥရောပကလူမျိုးရေးမတရားမှုတွေဝင်ငွေမညီမျှမှုတွေအပေါ်တရုတ်ဝါဒဖြန့်သူတွေအာရုံဆိုင်ဆောင်ရွက်လာတာဟာဆိုရင်ရုရှားအစိုးရရုရှားနိုင်ငံပိုင်မီဒီယာတွေနဲ့အများစုဆင်တူနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဟောင်ကောင်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ရဲ့နှိပ်ကွပ်မှုတွေအပေါ်ဝေဖန်မှုတွေကိုအာဖရိကအမေရိကန်ရဲ့အပေါ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုနောက်ပိုင်းဖြစ်လာတဲ့အမေရိကန်ရဲ့လူမှုရေးမတည်ငြိမ်မှုတွေနဲ့တံပြန်ဝေဖန်ခဲ့တယ်လို့အမေရိကန်ခြေဆိုင်ပညာရှင်ဖွဲ့ကူဖြစ်တဲ့ Atlantic Council ရဲ့လက်တလောလေ့လာချက်ကဖော်ပြပါတယ်။တရုတ်ရဲ့သတင်းတူသတင်းမှာဖြန့်ဝေရေးနည်းဗျူဟာတွေဟာပိုပြီးတော့စံပြနဲ့နဲ့လာတယ်လို့လဲ Freedom House အဖွဲ့ကြီးရဲ့တရုတ်နဲ့ဟောင်ကောင်ဆိုင်ရာသုတေသနရေးရာညွှန်ကြားရေးမှူးဆာရာကုတ်ကလည်းပြောပါတယ်။လူမှုကွန်ရက်တွေပေါ်မှာတရုတ်တွေရင်းချပြောကြတာတွေဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်းကလူမျိုးရေးကိစ္စတွေကိုတရုတ်အစိုးရဘက်ကပိုပြီးတော့အာရုံစိုက်လာနေတာကိုထင်ဟပ်နေပါတယ်။အမေရိကန်ပြည်ထောင်စုတွင်းလူနည်းစုတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေနဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့လအတွင်းထုတ်ခဲ့တဲ့တရုတ်ရဲ့အစီရင်ခံစာထဲမှာလူမျိုးရေးခွဲခြားမှုဟာစနစ်တကျကျယ်ကျယ်ပြန့်ပြန့်နဲ့ဆက်ပြီးတော့ရှိနေတယ်လို့ညွှန်ညွှန်ထားပါတယ်။တရုတ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြင်ပကဘာကဝေဖန်လာရင်တရုတ်ရဲ့ပြည်တွင်းရေးဝင်မဆွတ်ဖို့တရုတ်ဘက်ကနှစ်ပေါင်းများစွာတုံ့ပြန်လာတာပါအခုအချိန်မှာတော့အနောက်နိုင်ငံတွေကိုတံပြန်နိုင်အောင်ကြိုးစားလာပြီးပိုပြီးတော့ထိတ်တိုက်တွေ့လာတဲ့တရုတ်ရဲ့မဟာဗျူဟာကရုရှားစိုးရရဲ့လုံနီးလုံဟန်ကိုပုံတူကူဆောင်ရွက်လာတာလို့သုံးသပ်သူတွေကပြောကြပါတယ်ရှင်